အာရှတိုက်မှာတရင်လွတ်လပ်ခွင့်အများဆုံးရှိတဲ့နေရာတစ်ခုဖြစ်တဲ့ဟောင်ကောင်မှာတရုတ်နိုင်ငံကလူကြီးဥပဒေသစ်ပြောင်းလိုက်တာကြောင့်တရင်လွတ်လပ်ခွင့်အသက်ဆက်ဖို့ခက်ခဲသွားရပြီလို့ကြွမ်းကျင်သူတွေကပြောပါရယ်ပြီးခဲ့တဲ့နှစ်ကဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲတွေကိုလက်တုပ်ပြန်တဲ့အနေနဲ့ထုတ်ပြန်တဲ့အဲ့ဒီလုံခြုံရေးဥပဒေအရပြစ်ဒဏ်ထောင်ဒဏ်သုံးနှစ်ကနေတသက်တကြုံအထိချမှတ်နိုင်ပြီးနိုင်ငံကနေခွတ်ထွက်တာအပြတ်မောင်းလုတာအကြမ်းဖက်တာနဲ့နိုင်ငံခြားအစိုးရတွေနဲ့ပူးပေါင်းတာတွေကိုတားဆီးဖို့ရည်ရွယ်တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီဥပဒေရဲ့ကျက်ပြတ်တဲ့အတိတ်ပဲဖွင့်ဆိုချက်နဲ့တိကျမှုမရှိတဲ့စကားရပ်တွေကလွတ်လပ်စွာပြောဆိုခွင့်ကိုယုတ်ချီးဆိုသလိုတားဆီးလိုက်သလိုဖြစ်သွားတယ်လို့လေ့လာသူတွေကသတိပေးနေကြပါတယ်။ဒီရပ်တွေတဲ့ဟောင်ကောင်သားတွေကဒီဂျစ်တယ်စနစ်ထဲသူတို့ရေးသားပြောဆိုချက်တွေကိုအာဏာပိုင်တွေမတွေ့အောင်ဖုံးကွယ်ဖို့ကြိုးစားတာတွေကိုတွေ့လာနေရပြီဖြစ်ပါတယ်။တရုတ်ပြည်မှာကြီးကိုဝေဖန်ရေးသားတာတွေလွတ်လပ်ရေးဘက်ရင်းနဲ့ post တွေတင်ထားတာတွေကိုတချို့ website တွေမှာဖျောက်ချလာရပြီဖြစ်ပါတယ်။ဆန္ဒပြသူတွေတုံ့ဆွဲတဲ့တချို့ကြွေးကြော်တန်တွေကဒီဥပဒေအတွက်ညှိစွန်းတယ်လို့ကြာတာရင်းတွေကဟောင်ကောင်တာဝန်ရှိသူတွေကကြေညာပြီးမှပြမသတင်းဌာနကြီးတွေကလည်းဆန္ဒပြမှုတွေနဲ့ပတ်သက်တဲ့သတင်းရေးသားထုတ်လွှင့်မှုတွေမှာအပြောင်းလဲတွေလုပ်လာနေကြရပါတယ်။ဥပမာအဖြစ် Liberate Hong Kong ဆိုရင် L#Hong Kong ဆိုပြီးပြောင်းလဲတုံ့ဆွဲလာရပါတယ်။အခုပြရတဲ့လုံခြုံရေးဥပဒေအသစ်ကဟောင်ကောင်ရဲ့အခြေခံဥပဒေမှာအမခံထားတဲ့လွတ်လပ်စွာပြောဆိုခွင့်နဲ့သတင်းလွတ်လပ်ခွင့်ကိုကန့်သတ်ထားခြင်းမရှိဘူးလို့တော့တရုတ်နိုင်ငံကတာဝန်ရှိသူတွေကကာကွယ်ပြောဆိုထားပါရယ်ခင်ဗျာ။